ဂျစ်နိုင်ငံဆန်းနှင်းကျွန်းဆွယ်မှာ2013ခုနှစ်တုန်းကစစ်တပ်စခန်းတစ်ခုကိုဝင်ရောက်တိုက်ခိုက်ရမှာပါဝင်သူအစ္စလာမစ်စစ်သွေးကြွ15ယောက်ကိုအင်္ဂါနေ့မှာပဲအာဏာပိုင်တွေကကွပ်မျက်လိုက်ပါတယ်။ကိုင်ရိုနိုင်ငံမြောက်ပိုင်းကအကြမ်းတော်နှစ်ခုမှာအင်္ဂါနေ့ကွပ်မျက်မှုကိုတစ်ချိန်တည်းမှာလှုပ်ဆောင်ခဲ့တာဖြစ်ပြီးဒါဟာအီဂျစ်နိုင်ငံမှာ2015ဂျီဟက်စစ်သွေးကြွ6ယောက်ကိုကွပ်မျက်ခဲ့ခြင်းကစပြီးအများဆုံးအစုလိုက်ပြုံးလိုက်ကွပ်မျက်မှုတစ်ခုလည်းဖြစ်ပါတယ်။စစ်သွေးကြွ15ယောက်စလုံးကိုကျိုးပေးကွပ်မျက်ခဲ့တာပါ။ဒီကနေ့လာဆိုင်းနိုင်ကဘလီဝကျောင်းတစ်ခုအတိုက်ခိုက်ခံရမှုမှာလူပေါင်း300ကျော်တေဆုံးခဲ့ပြီးတဲ့နောက်မှာအာယက်စစ်သွေးကြွခြေမုံးရေးကိုတိုးမြင့်လှုပ်ဆောင်ဖို့အတွက်အီဂျစ်သမ္မတအဗ်ဒယ်ဖတာအယ်စီစီကစစ်တပ်ကိုအမိန့်ပေးခဲ့တာဖြစ်ပါတယ်။ဆိုင်းနိုင်အခြေစိုက်အစ္စလာမ်တပ်တွေဟာဒေသတက်လွားမှာနှစ်ပေါင်းများစွာလူပေါင်းရာနဲ့ချီတပ်ဖြတ်ခဲ့ကြတာဖြစ်ပြီးအဲ့ဒီထဲမှာရဲတွေစစ်သားတွေနဲ့အရက်သားတွေအများပြားတေဆုံးခဲ့ကြပါတယ်။